အခြေခံဥပဒေပြင်ဆင်ချက်မူကြမ်းထဲမှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရဓာတ်ရိုက်မခန့်တော့ဘဲနဲ့တပ်ဆိုင်ရာလွှတ်တော်တွေကနေပြီးတော့ရွေးချယ်ခန့်ထားနိုင်တယ်ဆိုတဲ့အချက်ကတကယ်တမ်းပြင်ဆင်နိုင်ခဲ့မယ်ဆိုရင်ဆရာတို့ NBF အပါအဝင်တိုင်းသားတွေတောင်းဆိုနေတဲ့တပ်ဆိုင်ရာဒေသတွေမှာကိုယ်ပိုင်အစိုးရအဖွဲ့တနည်းအားဖြင့်မဲအများဆုံးအနိုင်ရတဲ့ပါတီကဝန်ကြီးချုပ်ခန့်ထားရေးဆိုတဲ့တောင်းဆိုချက်ကိုပြည်လဲသွားစေပြီလို့ပြောလို့ရမှာခင်ဗျာ
ဒီချိန်မှာတော့ကျွန်တော်တို့ကဟိုပါပေါ့ဘာဖြစ်လို့လဲဆိုဒီဥပဒေကအတိမပြည့်ပါသေးဘူးခင်ဗျာဥပဒေကျမ်းအစ်စ်နဲ့အခုရှေ့လာမဲ့တပတ်မှာပဲဒီဥပဒေကျမ်းကော်မတီကနေပြင်ပြဖို့ရှိတယ်ပြည်ထောင်စုလွှတ်တော်မှာဒါကဆုံးဖြတ်ချက်မချသေးဘူးပေါ့တခုတော့ရှိတာပေါ့လေကျွန်တော်တို့တော့ဘာပဲဖြစ်ဖြစ်အခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြုပြင်နေဆိုတော့ပြည်ထောင်စုလွှတ်တော်ရဲ့သဘောထားကိုကျွန်တော်ဝန်တာချိုးဆိုတယ်ပြီးခဲ့23ချိန်မြောက်ကျွန်တော်တို့အာနဲ့မော်လမြိုင်မှာတရက်စီလုတ်သွားတဲ့ကျွန်တော် NBA ပြန်23ချိန်မြောက်ပြုမှလည်းဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာလွှတ်တော်ကလည်းရွေးချယ်ဆန္ဒပြုလိုက်တာချင်းဝန်ကြီးချုပ်ဖြစ်တဲ့နယ်ဒါကြောင့်မလို့ပုံမှန်26တကိုအမြန်ဆုံးလက်ရှိလွှတ်တော်မှာပဲအမြန်ဆုံးပြုပြင်ပေးပါလို့ကျွန်တော်တို့ကစတင်မှာထုတ်ပြန်ထားတာရှိတယ်ဒါတော့ကျွန်တော်တို့ဒီသက်ဆိုင်ရာအစိုးရနဲ့ပြည်ထောင်စုလွှတ်တော်ကိုတောင်းဆိုထားတာပေါ့လေဘာပဲဖြစ်အခုကအခြေခံဥပဒေကျမ်းကော်မတီကနေပြင်ပြထားတဲ့အချက်ထက်မှဒီအချက်ကလည်းအဓိကပါတယ်လေကျွန်တော်တို့တော့အများကြီးကြိုးဆိုတာပေါ့နော်အလားတူအခုဥပဒေကြမ်းကော်မတီကနေပြုပြင်ထားတဲ့ကိစ္စတွေလည်းအားလုံးကိုကျွန်တော်တို့ကတော့စိတ်ကူတာရှိတယ်ဗျာဒါမဲ့ပြည်ထောင်စုလွှတ်တော်မှာတင်ပြတဲ့အခါမှာတက်မတော်တာလွှတ်တော်ကိုယ်စားလေးရဲ့ဆန္ဒဘယ်လိုဖြစ်လာမလဲဆိုတော့အဲ့ဒီအတိကျကျွန်တော်စိတ်ကူတယ
်အခုဆရာတို့လက်ရှိမြင်ရတဲ့အနေအထားအရဆိုရင်ဒါတက်မတော်တာလွှတ်တော်ကိုယ်စားလေးဒီဘက်ကဒီအချက်ကိုလိုက်လျောသဘောတူဖို့ခတ်နေတယ်ဆိုတော့အနေအထားမျိုးတွေ့ရလို့လားခင်ဗျ
အဲ့လိုတော့မတွေ့ရဘူးဗျာဘာဖြစ်လို့လဲဆိုတော့ဒီကိစ္စအနေနဲ့ဟိုပြီးခဲ့တဲ့ဆက်တကြိမ်တော့လွတ်တော်မှာလည်းနောက်ဆုံးရက်မှာတော်တော်လွတ်တော်ကိုယ်စားလေးကဇာတ်တင်နဲ့ငားနဲ့ပတ်သက်ပြီးလည်းအများကြီးပေါ့နော်ဒါသူအရေးပေါ်ဆိုပြုထားတာရှိတယ်ဒါရီယာတိုင်းသားအခွင့်အရေးကာကွယ်စောင့်ရှောက်တဲ့ဥပဒေမှလည်းပါတယ်သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အမြဲအစိုးရပြတဲ့ဟာလားပေါ့နော်ဇာတ်တင်နဲ့ငားနဲ့ပတ်သက်ပြီးတော့သူတို့အရေးကြီးဆိုတင်ထားတယ်အဲ့ဒါနဲ့တစ်ဆက်တစ်ဆက်သေးဟာဒီလက်ရှိအစိုးရအဖွဲ့ပဲဖြစ်တယ်ပေါ့နော်ဘာဖြစ်ဖြစ်ကျွန်တော်တို့ကတော့ပြီးခဲ့တဲ့ဆက်တကြိမ်မြောက်အဆုံးသတ်ခါနီးမှလည်းဒီတက်မတော်တာလွတ်တော်ကိုယ်စားလှယ်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝါရှယ်နဲ့ပတ်သက်ပြီးတော့ဇာတ်တင်ငားကိုသူတို့အရေးပေါ်အဆိုပြုရစားလဲအောင်မြင်ပါတယ်အဲ့ဒါနဲ့တစ်ခုဆက်နှစ်ကြိမ်မြောက်မှလည်းဘာဖြစ်ဖြစ်တိုင်းဒေသကြီးအပြည်နဲ့အစိုးရအဖွဲ့အတွက်ကိုဒီတမရကထိုက်ရိုက်ခံတဲ့စနစ်မဟုတ်ဘဲနဲ့သက်ဆိုင်ရာလူပေါ်နေရွေးချယ်လို့ရတယ်ဆိုတဲ့အခြေခံဥပဒေဖြစ်လာတယ်ဆိုတော့ဒီပေါ်မှာတော့ကျွန်တော်ထင်ပါတယ်တက်မတော်တာလွတ်တော်ကိုယ်စားလှယ်များကလည်းထောက်ခံပေးကြလိမ့်မယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့အကြောင်းတစ်ခုခုကြောင့်အခုတင်တဲ့ဥပဒေကြမ်းဟာအလုံးပေါ်မှာတက်မတော်ရဲ့ထောက်ခံမှုအများကြီးလို့ပါတယ်သူတို့ကကန့်ကွက်တယ်ဆိုရင်ဘယ်လိုမှကျွန်တော်ထင်တယ်မဖြစ်နိုင်တာဘူးအခုကျွန်တော်တို့ဒါအခြေခံဥပဒေ4363လို့နဲ့ပတ်သက်တဲ့ကိစ္စတွေလည်းပြုပြင်ထားတာလေးတွေတွေ့ရပါတယ်ဒါပဲဖြစ်ဖြစ်ဒီကိစ္စတွေမှာတက်မတော်ရဲ့25ရာခိုင်နှုန်းထောက်ခံမှုမပါဘဲနဲ့ဒီဥပဒေကြမ်းကိုဘယ်လိုမှပြုပြင်လို့မရဘူးလို့ကျွန်တော်ထင်တယ
်တိုင်းရင်းသားအခွင့်အရေးတွေကိုကာကွယ်တဲ့နေရာမှာပေါ့လေအခုတော့အာဏာခွဲဝေအတွဲဒါမူကြမ်းထဲမှာပါလာပြီဆိုတော့တခြားပေါ့လေအခွန်ကောက်ခံရေးနဲ့တဘာဝအရေးမြေစီမံခန့်ခွဲရေးမှာကျင်းနေလောက်စရာအားရစရာတွေဘာတွေများတွေ့ရပါလဲခင်ဗျာ
ဒီနေ့နောက်ဆုံးအခြေအနေကတော့ကျွန်တော်လွတ်တော်ကကျွန်တော်အဖွဲ့ကြီးရဲ့ဟိုတင်းအရာဆိုတော့လေဘာပဲဖြစ်ဖြစ်လက်ရှိဒီနေ့အထိလုပ်နေတဲ့လက်ရှိအစိုးရရဲ့တိုင်းနဲ့ဒီနေ့အစိုးရတွေရဲ့လုပ်ပိုင်ခွင့်ကအင်တန်နေပါတယ်အခုဥပဒေကြမ်းကော်မတီကပါဝင်တဲ့ချက်တွေအားလုံးကတော့ဒီအာဏာခွဲဝေရေးကောတရားစာသားအတုံးချရေးကောနောက်ပြီးတော့အခွန်အခနဲ့ပတ်သက်တဲ့ကိစ္စတွေပါအများကြီးစရားကိုပြောင်းပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ကိုအများကြီးခွဲဝေပေးထားတယ်လို့ကျွန်တော်သိရတယ်ဗျ
လက်တလောမှောခင်ဗျာတရားစာသားနဲ့ပတ်သက်လို့ကတော့ဒါအများပြည်သူကကြဲကြဲပြင်းပြင်းသိကြရတယ်ပေါ့လေဘဟုကပဲအဓိကနေပြီးတော့ပဲစီမံခန့်ခွဲနေတဲ့အခါအခွန်မှာကြတော့လက်ရှိမှာဥမာရာဂိုင်းနှုံအားဖြင့်ဘလောက်ထိကိုတိုင်းဒေသကြီးပြည်နယ်အစိုးရတွေဘက်ကနစ်နာမှုမမျှတမှုတွေဘလောက်ထိကြီးကြီးမားရှိနေတာတွေ့ရပါလဲခင်ဗျာ
အမှန်တိုင်းပြောရမယ်ဆိုရင်တော့လက်ရှိအခွန်အခရောတရားစာသားရောအားလုံးကိုပြည်သူအစိုးရပဲအားလုံးလက်ကင်ထားပါလေဗျတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေမှာလွတ်လွတ်လပ်လပ်အခွန်ကောက်ပိုင်ခွင့်ဆိုတာကမဖြစ်စလောက်လေးပါပဲအင်မတန်ကုန်နေပါလေ
အချုပ်ပြီးကြည့်မယ်ဆိုရင်အခုလက်ရှိ2008ပွဲစည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဒီမူကြမ်းထဲမှာအစိုးပြုထားတဲ့အချက်တွေဒီအတိုင်းသာလွတ်တော်ကနေပြီးတော့သဘောတူအတည်ပြုနိုင်ခဲ့ပြီဆိုရင်ဆရာတို့မျှော်မှန်းတဲ့ Federal ပြည်ထောင်စုအခွင့်အရေးတွေဘလောက်ထိများရလာနိုင်မလဲကျင်းတဲ့ဆရာဘလောက်တိုင်းတာထိရုပ်လုံးပေါ်လာမယ်လို့ယူဆပါလဲခင်ဗျာ
အမှန်တိုင်းပြောရရင်လမ်းစာပွင့်သွားပြီလို့ပဲပြောရမှာခင်ဗျာ Federal ပြည်ထောင်စုဖြစ်ဖို့အတွက်ကိုဘာပဲဖြစ်ဖြစ်အခွင့်အရေးတွေပြည့်ဝမရနိုင်နိုင်ပဲ Federal ပြည်ထောင်စုအရေးအတွက်ကိုကောင်းကောင်းမွန်မွန်လမ်းပွင့်သွားပြီဆိုတဲ့အနေအထားတော့သိချပါလဲခင်ဗျာ
ဆရာဦးစောသက်မြေကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ